ဗာဂျီးနီးယားပြည်နယ်ဒေသခံ WDBJ ရုတ်တံလွှင့်ဌာနရဲ့သတင်းတော်နှစ်ဦးဗုဒ္ဓဘုနေ့ကတိုက်ရိုက်သတင်းပေးပို့နေစဉ်တနက်နဲ့ပြတ်တက်သွားသူလို့ယူဆရတဲ့သူဟာသူ့ကိုယ်သူပြတ်တဲ့တနက်တရားကြောင့်နောက်ပိုင်းမှာတိတ်ဆုံးသွားတယ်လို့ပြည်နယ်ရဲကပြောပါတယ်။အသက်ခံရတဲ့သတင်းတော်နှစ်ဦးအလုလုတဲ့ရုတ်တံလွှင့်ဌာနရဲ့အမှုဒဏ်ဟောင်းတဦးဖြစ်တဲ့ Vester Flanagan ဟာဝါရှင်တန်ဒီစီမြို့ပြည်အဝေးပြေးလမ်းမပေါ်မှာရဲနဲ့ထိတ်တိုက်ရင်ဆိုင်နေစဉ်သူ့ကိုယ်သူတနက်နဲ့တိုက်ခတ်ခဲ့တာဖြစ်ပါတယ်။သူဟာနောက်ပိုင်းနာယီအနေငယ်ကြာဒေတာကန်ဆေးရုံမှာတိတ်ဆုံးသွားတယ်လို့အာနာပိုင်တွေကပြောပါတယ်။အသက်24နှစ်အရွယ်သတင်းတော်အယ်လီဆန်ပါကာနဲ့အသက်28နှစ်အရွယ်ဓာတ်ပုံသတင်းတော်အဒမ်ဝေါ့ခ်တို့ကဒီဝါရှင်တန်မြို့တော်အနောက်တောင်ဘက်မိုင်200ခန့်မှာရှိတဲ့ Renock အနီး Smith Mountain Lake မှာဒေတာကန်စီးပွားရေးခေါင်းဆောင်တအူးကိုတွေ့ဆုံမေးမြန်းစဉ်တနက်သမားကပစ်ခတ်ခဲ့တာပါ။ Flanagan ဟာ Bruce Williams ဆိုတဲ့နာမည်လဲခံယူထားပြီး Social Media တွေမှာအဲ့ဒီနာမည်နဲ့သူပစ်ခတ်ခဲ့တဲ့ပုံတွေကိုတင်ခဲ့တာဖြစ်ပါတယ်။သူတင်ခဲ့တဲ့ဗီဒီယိုတွေအနက်သူဟာသတင်းပေးပို့နေတဲ့လူတွေစီကိုလမ်းလျှောက်သွားပြီးပါကာကိုတနက်နဲ့ချိန်ပြီးအချက်ပေါင်းများစွာပစ်ခတ်ခဲ့ပုံပါဝင်ပါတယ်။ပါကာလဲကျသွားပြီးတဲ့နောက်တနက်တန်တွေထက်ကြားခဲ့ရပါတယ်။ပါကာနဲ့ဝေါ့ခ်နှစ်ဦးစလုံးဟာနေရာမှာတွင်ပွဲချင်းပြီးတိတ်ဆုံးသွားပါတယ်ရှင်။